ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့တုံ့ပြန်ပြောဆိုမှုတွေနဲ့အတူ ဒီရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခကိုမြန်မာအစိုးရဘက်ကမှန်မှန်ကန်ကန်ရည်တည်ဖြည့်ရှင်းဆောင်ရွက်နေကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာပြောင်းလဲမှုမရှိဘူးလို့အမေရိကန်ဆိုင်ရာမြန်မာသံတမန်ကြီးကပြောကြားလိုက်တာကိုနားဆင်ပါရှင့်
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သူတို့နောက်ဆုံးရရှိထားတဲ့သတင်းအချက်အလက်တွေကိုအမေရိကန်နိုင်ငံသားရေးဌာနအာရှရေးရာပြောခွင့်ရပုဂ္ဂိုလ်က VOA ကိုခုလိုပြောပါတယ်။ရိုဟင်ဂျာများစုပါဝင်တဲ့ဒုက္ခသည်၄သိန်းကျော်ဟာသူတို့နေရာကနေပြီးတော့ဆုံးခွာထွက်ပြေးကြရပါတယ်။ကျေးရွာပေါင်း214နီးပါးမိရှုဖြစ်စီတာကိုခံခဲ့ရတယ်ဆိုတာဂျိုဒုကာရတဲ့သတင်းတပ်ပုံတွေကအတည်ပြုထားပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြင်းထန်ပြီးရေရှည်ခွဲခြားဆက်ဆံမှုကြောင့်တိတ်နေချီတဲ့ဒုက္ခတွေနေရက်ကနေဆွန့်ခွာထွက်ပြေးရတဲ့အခြေအနေကိုအမေရိကန်အနေနဲ့ထိတ်လန့်တုံ့လုံးမိတယ်လို့လဲဆိုပါတယ်။ဩဂုတ်လ25ရက်နေ့ကမောင်းတောမှာရှိတဲ့လုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်ကိုလည်းအမေရိကန်တီထောင်စုကရှုံချကြောင်းစက်ပြီးဖြစ်နေတဲ့ပဋိပက္ခပြဿနာကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှန်သမျှကိုထပ်မံရှုံချကြောင်းအခုလိုပြောခွင့်ရပုဂ္ဂိုလ်ကတက်ဆက်သေးပြောသွားပါတယ်
We reiterate our broad condemnation of the attacks against security posts and the ensuing
လုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်တာနောက်အကျိုးဆက်အဖြစ်လုံခြုံရေးတပ်တွေဘက်ကရပ်သားတွေပေါ်မှာအင်အားအလွန်ကျုံသုံးပြီးတော့မစင်မချင်းအကြမ်းဖက်တာဒါတွေကိုအမေရိကန်ကတိတိတသားရှုတ်ချတဲ့အကြောင်းထပ်ပြီးတော့ပြောချင်ပါတယ်
အထူးသဖြင့်မြန်မာလုံခြုံရေးတပ်တွေအနေနဲ့နယ်မြေရှင်းလင်းရေးမှာဆောင်ရွက်ခဲ့သမျှတွေကိုတာဝန်ခံဖို့လေအမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းသူကပြောပါတယ်
We call on Burmese security authorities to respect the rule of law, stop the violence and the displacement of civilians from all communities.
မြန်မာလုံခြုံရေးအာဏာပိုင်တွေအနေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့အကြမ်းဖက်မှုကိုရပ်ဆိုင်းဖို့နဲ့လူမှုအတိုင်းအဝန်အလုံးကအရပ်သားတွေကိုသူတို့နေရာကနေမောင်းထုတ်တာတွေကိုရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်
လူခွင့်ရေးကြဲကြဲပြတ်မြတ်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးခွင့်ပြုဖို့လုံခြုံရေးတပ်တွေကိုထိန်းချုပ်ဖို့အပြင်သူတို့ရဲ့စစ်စင်ရေးအတွက်အပြည့်အဝတာဝန်ခံမှုကိုလည်းတောင်းဆိုပါတယ်
ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာဖို့လက်ခံမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိပေးမှုကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်း VOA ကိုအီးမေးလ်ကပေးပို့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့စာမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်ဖို့ကြိုးပမ်းနေကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အမေရိကန်နိုင်ငံဆိုလို့ရှိရင်ကမ္ဘာပေါ်မှာအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံက
အမေရိကန်နိုင်ငံနဲ့လည်းခင်မင်ကြီးနည်းတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ဒီလိုခင်မင်ကြီးနည်းတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်လည်းအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကိုကျွန်တော်တို့အများအားအသေးထားပါတယ်လေးထားတယ်ဆိုတာနဲ့ပဲကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ရက်တွေမှန်ကန်တဲ့ရက်တွေကိုတော့ကျွန်တော်တို့အမေရိကန်အစိုးရကိုအများအားကျွန်တော်တို့ပြောနေပါတယ်အမေရိကန်နိုင်ငံအခုဆောင်ရ ရှိတဲ့သဘောထားကတော့ကြောင်းလဲမှုရှိပါဘူးဆိုတဲ့ဟာလေးကိုကျွန်တော်ပြောပြရစီ
။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံရမှုအပေါ်အမေရိကန်အောက်လွှတ်တော်ရဲ့ကြားနာပွဲကိုဒီကနေ့ကြားသာပတင်းနေ့မှာကျင်းပဖို့ရှိပါတယ်။ဒီကြားနာပွဲကိုဦးစီးကျင်းပမယ်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Rice ကတော့ဒီအကြမ်းဖက်မှုတွေရပ်တန့်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တက်နိုင်သလောက်အကူအညီပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။ဒေတာစံတော်ချိန်နဲ့9နာရီမှာကျင်းပမယ့်ကြားနာပွဲကိုမြန်မာတန်ယုံဘက်ကတက်ရောက်နားထောင်ဖို့ရှိတယ်လို့လည်းတန်မတ်ကြီးဦးအောင်လင်းကပြောပါတယ
်။သူတို့ကဒီတန်ယုံတွေကိုဖိတ်ထားတာမရှိပါဘူး။ဒါပေမဲ့ hearing ဆိုတဲ့ဟာကတော့ open to the public အများကိုသူကနေပြီးတော့ဖွင့်တဲ့ hearing ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဇေယျနေပြီးတော့သူတို့မဖိတ်တိတိုင်အောင်သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့တွားရောက်ပြီးတော့ကျွန်တော်တို့နားထောင်မှုရှိပါမယ
်။ဒီကြားနာပွဲမှာမြန်မာနိုင်ငံကိုမကြသေးခင်ကကိုရိုင်းတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်ထွက်ဆိုမှာဖြစ်ပါရဲ့ရှင်။